အမေရိကန်ပြည်တော်စုတက်ကစ်ပြည်နယ်ကကျောင်းတစ်ခုမှာအင်္ဂါနေ့မှာတနတ်သမားလက်ချက်နဲ့ကလင်းငယ်14ဦးနဲ့ဆရာတဦးတို့တည်ဆုံခဲ့ပြီးအသက်18နှစ်အရွယ်တနတ်သမားလည်းတည်ဆုံကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။ဆန်အန်တိုနီယိုရဲ့အနောက်ပိုင်း85မိုင်အကွာမှာရှိတဲ့ရော့မူလာဒန်ကျောင်းမှာဒေသခံအမျိုးသားတို့ကပြစ်ခတ်ခဲ့ကြောင်းတက်ကစ်အုပ်ချုပ်ရေးမှူးဂရက်အဘော့ကပြောပါတယ်။ဒီပြစ်ခတ်မှုဟာတက်ကစ်ပြည်နယ်တွင်အသေးအပြောက်အများဆုံးစတင်ကြောင်းပြစ်ခတ်မှုဖြစ်ပြီးဟျူစတန်ဝန်းကျင်ကဆန်တာဖေးအထက်တန်းကျောင်းမှာလူ10ဦးသေဆုံးရတဲ့ပြစ်ခတ်မှုဖြစ်ပြီး၄နှစ်ကြာမှဖြစ်ခဲ့တာပါ။ကျောင်းသား14ဦးနဲ့ဆရာ2ဦးကိုပြစ်တက်ခဲ့ပြီးတဲ့နောက်တနတ်သမားလည်းပြစ်ခတ်ခံရပြီးသေဆုံးခဲ့ကြောင်းရဲရာရှိ2ဦးပြစ်ခတ်ခံရမှုကြောင့်ဒဏ်ရာရခဲ့ပြီးအသက်အန္တရာယ်ကကင်းလွတ်ဖို့မျှော်လင့်ကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။တနတ်သမားကရက်ွက်တွင်မှနေထိုင်သူဖြစ်ပြီးကျောင်းလက်ကိုပြောင်းတို့တနတ်နဲ့ဝင်ရောက်ခဲ့တာဖြစ်ပြီးရိုက်ဖဲတလဲလဲပါနိုင်တဲ့အကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။တနတ်သမားကိုတော့ရဲတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့တာဖြစ်နိုင်ခြေရှိကြောင်းပြောပေမဲ့လည်းစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။တနတ်သမားကတဦးတည်းလုပ်ခဲ့တာဖြစ်ကြောင်းလဲယူဘာဒီရဲ့ရဲချုပ်ပီတာအရန်ဒိုရိုကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်။